ားနေ့အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်တက်ခွန်653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ16မီတာကီလိုဟတ်တင်ငန်း653ညငါမှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင်။
ပေါ်တတ်ရှင်များရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားသောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝေစားသောက်ကြတဲ့အခါမှာစားသောက်မှုမမှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျောင်းမရေထိခိုက်လာလို့ယောဂဗျာတွေတူပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်အစာအာဟာရတွေကိုကျောင်းမရေနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျိုးလင့်ချင်းအတ္တမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့။သောတာရှင်များရှင်ဒီကနေ့အစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာဖျားเจ้าတွေအိမ်ငှိုက်ခြင်းနဲ့မေတ္တာချင်းအကြောင်းရင်းဆိုတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။ကျမတို့ဟာအစာအစာကိုတင့်တင့်လျောက်ပတ်စွာမစားသုံးတဲ့အချိန်မှာမိမိရဲ့ကိုယ်ခန္ဓာကိုအပြည့်ပြုနေကြပါတယ်။အစာအိုးတွေဟာဥပုတ်တော်နေ့မှာဖျားเจ้าတွေမှာထိုင်ပြီးနှုတ်ထွက်စကားဟောကြားနေတာကိုထိုင်လျက်ငိုက်လျက်နားထောင်နေကြပါတယ်။အဲ့ဒီလူတွေဟာမျက်စိအစုံကိုမဖွင့်နိုင်တော့ယုံသာမကပါဘူး။ဟောနေတဲ့တရားတော်ကိုလည်းမကြားနိုင်တော့ဘူး။မသိနိုင်ကြတော့ပါဘူး။အဲ့ဒီလိုအခြေအနေမျိုးဟာဖျားသခင်ကိုဘုံတကိုထင်ရှားစေလျက်ရှိတယ်လို့သင်ထင်ပါသလား။အဲ့ဒီလိုလူတွေဟာဖျားသခင်ကိုအတေရုပ်စေလျက်ရှိကြပါတယ်။အစာမကြေတဲ့ယောဂတဲ့ဖြစ်လာရခြင်းမှလည်းအဲ့ဒီနည်းပဲဖြစ်ပါတယ်။အစာကိုအချိန်မမှန်စားသုံးရမယ့်အစာကတွင်းအလိုကိုလိုက်ပြီးမနေ့စားနေ့လယ်စားနေ့ညစာတွေအကြားမှာတရေစာတွေကိုအများကြီးစားတတ်ကြပါတယ်တကယ်လို့အဲ့ဒီလိုပုံကူမျိုးဟာအထိုင်သမားဖြစ်ခဲ့လို့ရှိရင်အစာကြေစနစ်ကိုအထောက်အကူပြုမဲ့လေကောင်းလေတန်းကိုသူတို့မရရှိနိုင်ကြတော့ပါဘူးလုံလောက်တဲ့ကာယလိကျင့်ခန်းတွေကိုလည်းသူလုံနိုင်တော့မှာမဟုတ်ပါဘူးလူတို့ဟာဥပုတ်တော်နေ့အတွက်အစာအစာတွေကိုပြင်ဆင်တဲ့အခါမှာတခြားနေ့တွေမှာပြင်ဆင်တဲ့အစာအစာတွေထည့်ပို့ပြီးတော့အမေမများသင့်ပါဘူးဝိညာဉ်ရေးကိစ္စတွေကိုစိတ်ကြီးကြီးလင်းလင်းနဲ့ဆင်ခြင်သုံးသပ်နိုင်ဖို့ရိုးရိုးအစာအစာတွေကိုပြင်ဆင်ပြီးတော့တခြားနေ့တွေထက်လျှော့ပြီးတော့စားသင့်ပါတယ်ဗိုက်ကြလာလို့ရှိရင်အုံနောက်ထိုင်းမိုင်းလာတတ်တယ်စိတ်နှလုံးထိုင်းမိုင်းနေလို့ရှိရင်အမှန်တရားတွေကိုကြားသာကြားနိုင်မှာဖြစ်ပေမဲ့အလေးထားနိုင်တော့မှာမဟုတ်ပါဘူးလူအများဟာဥပုံနေ့မှာအစာကျူးခြင်းအဖြစ်မုံမြတ်တဲ့အခွင့်ဒူးတွေကိုရယူခံစားဖို့အတွက်မိမိတို့ထင်တာထက်ပိုပြီးတော့မထိုက်တန်တဲ့သူတွေဖြစ်ကြပါဗျ။သောတရှင်များရှင်ခတ်သိမ်းသောအမှုအရာတို့မှာချုပ်တီးခြင်းနဲ့ဆက်လျင်းတဲ့အကြောင်းအရာကိုလူတွေအတွက်ဖျားသခင်ကအလင်းပေးတော်မူခဲ့ပါဗျ။လူတွေဟာအစာစားတဲ့အခါမှာချုပ်တီးခြင်းကင်းမဲ့နေကြတယ်။လိုတာထက်နှဆများတဲ့အစာတွေကိုမကြာခဏစားနေကြတယ်။အဲ့ဒီအစာတွေဟာပုတ်သိုးလာတာနဲ့အမျှ လူတွေရဲ့အသက်ရှူတဲ့အခါမှာအခက်အခဲတွေ့လာပြီးတော့နှာစေးချောင်းဆိုးခြင်းတွေပိုမိုပြီးတော့ပြင်းထန်လာပါတယ်။လူတို့ရဲ့အစာအိမ်ဟာလည်းအလုတ်ပိုတွေလုံဆောင်လာရတယ်။လူတွေစားလိုက်မိတဲ့အစာတွေကိုခြေဖြတ်ဖို့လိုအပ်တဲ့အင်အားတွေကိုရရှိနိုင်ဖို့အုံနောက်စီကနေတောင်းခံလာရပါတယ်။လူတို့ဟာထမင်းစားစပွဲမှာထိုင်တိုင်းအစာကျူးတဲ့လူတွေဖြစ်နေကြပါတယ်။ဒီအချက်ဟာမေလျော့တက်ချင်းရဲ့အဓိကအကြောင်းရင်းဖြစ်ပါတယ်။သူတို့ပြောခဲ့တဲ့စကားတွေကိုသိထားတဲ့အရာတွေဖြစ်တယ်။ဒါပေမဲ့အဲ့ဒီအရာတွေကိုမပြောမိပါဘူးလို့ပြောဆိုလို့ရှိပါတယ်။အဲ့ဒီလိုမေလျော့တက်ချင်းဟာလည်းပဲအစာကျူးခြင်းကြောင့်ဖြစ်တယ်ဆိုတာကိုသိရှိရပါတယ်။အစာကျူးခြင်းကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမ်းမာရေးအတွက်ကြံပေးတင်ပြလိုက်ပါတယ်ရှင်။သောတာရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။
စကြောင်းလေးစီတခေါက်တော့ပြန်ရောက်စီချင်းခရမီတောင်ပေါ်သက်စွန်သူကြောင်းလေးတို့ရေရှုသခင်လူတွေအတွက်သူလေးပြီးကဘူလောင်နဲ့တို့နှလုံးသားစီသက်ကိုစတေကရွေးနှုတ်ခဲ့ခဲ့သက်ပေးခဲ့ပြီလေဘာလူတွေအတွက်သူလေးပဲလူညှောရှာတဲ့ပြင်ငယ်တွေကယုံတွေ့ရအောင်လို့တဆုံကတဲ့တီခံခဲ့လင်းတရားကိုပေးဝေငါလို့မေတ္တာရှင်ဩတိစာရှင်တို့ဘွားမျော်လင့်ချက်တွေသူပြေစီကတပ်ဖို့ထာဝရမည်စီသည်ပြည့်ရနိုးတဲ့နိခာယုံထွဲဆိုယုံမြတ်နိုင်တန်ရာလေမာရင်ဝဲနေကြတယ်ခင်းစေတကူမာလူတွေအတွက်သူလေးပေးကပူလောင်တဲ့ဒုနှလုံးသားစီတဲ့ရဲ့အဲကိုတိုက်ကျွေးနိုင်ဖို့တို့များတွေပါလေ
သောတာရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောရဓမ္မစရာဦးတိမောင်ဆဲမဟောကြားဝင်ငါပြီมาဖြစ်ပါတယ်ရှင်။나တော်တာစင်ရင်ခွန်အာယူကြပါစို့
။ခြေတော်တော်တာရှင်များမင်္ဂလာပေါင်းနဲ့ပြေဝါဆုံနေကြပါစေ။မင်္ဂလာနေ့တိမင်္ဂလာနေ့မြတ်မှာပြန်လည်ပြီးတော့တောတာရှင်တို့နဲ့တူမျော်လင့်ခြင်းဓမ္မဒေသနာကနေမှပြန်လည်ပြီးတော့ဝင်ငါသက်သေခံကွင်းရတဲ့ဒီအတွက်ကြောင့်ထူးပဲကျေးဇူးတင်ပါတယ်။ခြေတော်မိတ်ဆွေတို့ယနေ့ခရစ်တော်ဘုရားကဒီကပါလောကကြီးကိုလာရောက်ခဲ့တယ်။လာရောက်ခဲ့ခြင်းအကြောင်းရင်းကဘာကြောင့်လဲ။ဘာဖြစ်လို့ဒီကပါလောကကြီးပေါ်မှာကျွန်တော်တို့အတွက်လာရတာလဲဆိုတာကိုယနေ့ဒီခရစ်စမတ်ရာသီတစ်လလုံးမှာဒီဒင်းစကားတွေကိုကြားနာမှာဖြစ်ပါတယ်။ဒါကြောင့်တန်ငါးသည်လေးဦးကိုသခင်ယေရှုခေါ်ခြင်း။နော်သခင်ယေရှုကတပည့်တော်တွေကိုဖိတ်ခေါ်တဲ့အခါမှာဘယ်လိုနည်းနဲ့ခေါ်သလဲဆိုတာကိုကျွန်တော်တို့ကြားသိရမှာဖြစ်ပါတယ်။ရှင်မာကုခန်းကြီးတင့်အငယ်14ကနေမှ20မှာဖတ်ကြည့်မယ်ဆိုရင်ယူဒာရာဇဝင်ចောင်းကိုတွေ့ရမှာဖြစ်တယ်။ယူဒာဆရာများသို့မဟုတ်အဲ့ဒီယဘိတ်များဟာတို့ရှိရင်တော်တဲ့လူတွေကိုမိမိရဲ့တပည့်များအဖြစ်ရွေးချယ်ကြတယ်။အဲ့ဒီလူတွေဟာတို့ရဲ့ဆရာတွေဘယ်ကိုပဲသွားသွားတို့ရဲ့အိုးအိမ်တွေကိုစွန့်ပစ်ပြီးတော့ဆရာတွေနောက်ကိုလိုက်ကြရတယ်။သခင်ယေရှုမှာလည်းအဲ့ဒီလူတပည့်တော်တွေရှိတယ်။ဒါပေမဲ့အဲ့ဒီလူတွေဟာတို့ရှိရင်တာမန်လက်လုတ်လက်စားလူတွေသာဖြစ်ကြတယ်။သခင်ယေရှုအားလို့ရှိရင်ဂါလိလဲပြည်ကိုသွားပြီးတော့ဖျားသခင်ရဲ့တရင်ကောင်းကိုဟောကြားခဲ့တယ်။သင်တို့အတွက်ဖျားသခင်ရဲ့ဝမ်းမြောက်ဖွယ်တရင်ကောင်းရှိတယ်။သင်တို့ရဲ့အပြစ်တွေကနေရှောင်ခွာကြပြီးတော့ဖျားသခင်ထံကိုချဉ်းကပ်ကြပါလို့မိန့်တော်မူခဲ့တယ်။အဲ့ဒီ ချိန်မှာတို့ရှင်ဂါလိလဲကမ်းချိန်မှာသခင်ယေရှုရှောက်သွားတဲ့အချိန်ခါမှာတို့ရှင်ပိုင်ကွန်တစ်ခုနဲ့ငါးမျိုးကိုဖမ်းနေတဲ့တန်ငါးတဲ့နှစ်ယောက်ကိုတွေ့တယ်။သူတို့နှစ်ယောက်ကတော့ရှေးမုံနဲ့သူ့ရဲ့ညီအိန္ဒြေဖြစ်တယ်။သခင်ယေရှုကလည်းငါနဲ့တူလိုက်ခဲ့ပါ။ငါကသင်တို့ကိုထုချတဲ့တန်ငါးတဲ့တွေဖြစ်အောင်သင်ပေးမယ်လို့မိန့်တော်မူတယ်။သူတို့နှစ်ယောက်ကလည်းချက်ချင်းပဲသူတို့ရဲ့ပိုင်ကွန်တွေကိုချထားပြီးတော့ကိုရောရဲ့နောက်ကိုလိုက်သွားကြတယ်။သခင်ယေရှုကတို့ရှင်ရှေးကိုနဲနဲဆက်လျှောက်သွားတဲ့ခါမှာတို့ရှင်အချားညီကိုနှစ်ယောက်ဖြစ်တဲ့ဇေဗေဒဲရဲ့သားယာကုပ်နဲ့ယောဟန်ကိုမြင်ပြန်တယ်။သူတို့အတည်းလေတဲမှာတို့ရှင်ပိုင်ကွန်တွေချဖို့ရန်အတွက်အစင်အသင့်ဖြစ်နေကြပြီ။သူတို့ကိုလည်းသခင်ယေရှုကခေါ်တော်မူတယ်။သူတို့လည်းသူတို့ရဲ့အဖေနဲ့သူတို့ရဲ့ကျွန်းတွေလေတဲမှာထားခဲ့ပြီးတော့ကိုရောရဲ့နောက်ကိုချက်ချင်းလိုက်သွားကြတယ်။ချစ်တော်မိတ်ဆွေတို့ဒီလက်လုံလက်စားတငါတဲ့လေးဦးကိုကြည့်လိုက်မယ်ဆိုရင်လုံးဝမဆိုင်မတွဘဲနဲ့ကိုတော်ရဲ့ခေါ်တော်မူခြင်းပါလို့ရှင်လိုက်ခဲ့တာကိုတွေ့ရတယ်။ယနေ့ချစ်တော်မိတ်ဆွေတို့ကျွန်တော်တို့ကိုလည်းဖရာသခင်ကခေါ်နေတယ်။မိတ်ဆွေတို့ကိုလည်းဖရာသခင်ကခေါ်နေတယ်။ဖရာသခင်ခေါ်တဲ့ခါမှာမိတ်ဆွေကြားနေရတယ်။မိတ်ဆွေကြားတဲ့ခါမှာလို့ရှင်မိတ်ဆွေကမိမိရဲ့တက်တာကိုမှပိုင်ဆိုင်မှုတွေအားလုံးကိုစွန့်လွတ်ပြီးတော့ကိုရောရဲ့နောက်ကိုလိုက်ရတဲ့တတ်တည်ရှိပါမလားခုနကတငါးတဲ့လေးဦးကတော့သူတို့မှရှိတဲ့စီးစိမ်တွေသူတို့မှရှိတဲ့လုံပိုင်ခွင့်ရှိတဲ့လုပ်ငန်းတွေကိုစွန့်လွတ်ပြီးတော့ကိုရောနောက်ကိုလိုက်လာခဲ့တယ်ဒါကြောင့်ယနေ့မိတ်ဆွေကိုဖျားကခေါ်နေတယ်ကိုရောခေါ်တဲ့အခါမှာကျွန်တော်တို့လိုက်ရတဲ့တတ်တည်ရှိဖို့ရန်အတွက်တော့အရန်ရေးကြည့်ပါတယ်ဒါကြောင့်နောက်ထပ်ရှင်မသက်ခန်းကြီးကိုငယ်ကိုကနေမှ73ပါလဲတွေ့ရပါတယ်အခွန်ခံတွေရလို့ရှိရင်ယောမအုတ်ချုပ်ရေးတွေ့ရအတွက်အလုံးလုံးကြတယ်သူတို့ရလို့ရှိရင်အခွန်ကိုပို့ပြီးတော့ကောက်ခံကြတဲ့အတွက်ကြောင့်ကြွယ်ဝချမ်းသာလာကြတယ်ယူဒာလူမျိုးတွေရလို့ရှိရင်သူတို့ကိုမနစ်သက်ကြဘူးသခင်ယေရှုရလို့ရှိရင်ကပရိနောင်မြို့မှာလို့ရှိရင်လာခဲ့စင်မှာသူ့ရဲ့အကောက်ခွန်ယုံကမ်းမှာလို့ရှိရင်ထိုင်နေတဲ့အခွန်ခံမသက်ကိုတွေ့တယ်ကိုတော်ကလည်းမသက်ကိုငါနဲ့တူလိုက်ပါလို့ခေါ်တယ်မတ်သဲရတို့ရှင်ထပြီးတော့ကိုတော်ရဲ့နောက်ကိုလိုက်ခဲ့တယ်မတ်သဲရတို့ရှင်သခင်ယေရှုနဲ့တပည့်တော်များကိုသူ့အိမ်မှာညသာစားဖို့ရန်အတွက်ဖိတ်ခေါ်တယ်အဲဒီချိန်မှာတို့ရှင်ခွန်ခံများနဲ့တူအခြားသောအပေခံလူတွေလည်းအဲ့ဒီနေရာမှာရှိနေကြတယ်သူတို့လည်းသခင်ယေရှုရဲ့တပည့်တော်တွေနဲ့အတူစပွဲမှာတို့ရှင်ဝင်ရောက်စားတော့ကြတယ်ဖာရီရှဲအချုပ်ကတော့သင်တို့ရဲ့ဆရာကဒီလိုလူမျိုးတွေနဲ့အတူဘာဖြစ်လို့တစပွဲဒီထိုင်စားတာလဲဆိုပြီးတော့မေးမြန်းကြတယ်။အဲ့ဒီအကြောင်းကိုသခင်ယေရှုကြားတဲ့ခါမှာလို့ရှိရင်ဘာပြန်ပြောလဲဆိုတော့ကျမ်းမာတဲ့လူတွေဟာလို့ရှိရင်ဆရာဝန်ကိုမလိုအပ်ဘူး။ဖျားနာတဲ့လူတွေသာဆရာဝန်ကိုလိုအပ်တယ်။တန်ရှင်းတဲ့တမန်ကျမ်းသာတော်ကလည်းတိရိစ္ဆာန်ကိုရစ်ပူတော်ခြင်းတဲ့လူတွေတနာကျင်တာတတ်ဖို့ငါအလိုရှိတယ်လို့ပြောထားတာကိုစဉ်းစားဆင်ခြင်ပါတဲ့။ကိုကိုကိုဆိုးသွမ်းသူလို့တိတဲ့သူတွေကိုကိုညီမစားဖို့ငားလာတာဖြစ်တယ်မိမိကိုကိုကောင်းတယ်လို့ထင်ကြတဲ့သူတွေအတွက်ငားလာတာမဟုတ်ဘူးလို့ခရစ်တော်ကမိန့်တော်မူလိုက်ပါတယ်ချစ်တော်မိတ်ဆွေခရစ်တော်ဘုရားကဒီလောကကိုလာတဲ့ခါမှာเนาะသူ့မှာလဲအားကိုရမယ်သူနဲ့တူလိုက်နိုင်မယ်သူနဲ့တူသူကဆွေးနွေးနိုင်မယ်သူတွေကိုရွေးချယ်တဲ့ခါမှာတပည့်တော်တွေကိုရွေးချယ်တဲ့ခါမှာတို့ရှင်တကယ်ပဲလက်လုံလက်စားတငါးဆယ်ကိုရွေးချယ်ခဲ့တယ်အခွန်ခံမဲ့တဲ့အေးအေးဆေးဆေးခွန်ခံပြီးတော့ရှံပယ်တဲ့ငွေကြေးတွေကိုကင်နိုင်တဲ့သူကိုလည်းခရစ်တော်ကငါနောက်သူလိုက်ဆိုပြီးတော့ခေါ်လိုက်တဲ့ခါမှာမတ်သဲကလည်းမဆိုင်မတော်ပဲနဲ့ခရစ်တော်နောက်ကိုလိုက်တဲ့အပြင်သူ့ရဲ့အိမ်မှာဆိုလို့ရှိရင်ခရစ်တော်ကိုအစာတောက်အဖြစ်အဲ့ခံကျွေးမွေးခဲ့တယ်ချစ်တော်မိတ်ဆွေယနေ့ကျွန်တော်တို့ဒီသတင်းစကားကိုကြားတဲ့ခါမှာခရစ်တော်ကလို့ရှိရင်ဒီလောကကိုလာတဲ့ခါမှာသူနဲ့တူပေါင်းစည်းဖို့ရန်အတွက်တပည့်တော်တွေကိုခေါ်ခဲ့တယ်လို့ယနေ့ကျွန်တော်တို့ကိုလည်းသူနဲ့တူအမြဲတမ်းသွာလာလှုပ်ရှားနိုင်ဖို့ရန်အတွက်သူ့ရဲ့အမှုတော်ကိုထမ်းဆောင်နိုင်ဖို့ရန်အတွက်သူ့ရဲ့အလိုတော်ကိုဆောင်ပြီးတော့တက်ရှင်နိုင်ဖို့ရန်အတွက်ယနေ့ကျွန်တော်ကျွန်မတို့ကိုလည်းခေါ်နေပါတယ်ယနေ့ခရစ်စမတ်ရာသီခရစ်တော်ရဲ့မွေးဖွားခြင်းရာသီမှာကျွန်တော်တို့အားလုံးကပျော်ရွှင်ကြတယ်လို့ခရစ်တော်ရဲ့ခေါ်တော်မူခြင်းမှာကျွန်တော်တို့ပါဝင်ပြီးတော့ထက်တမကွာခရစ်တော်နောက်ကိုကျွန်တော်တို့လိုက်နိုင်ဖို့ရန်အတွက်မိမိကိုယ်ကိုမိမိစိတ်ဆန္ဒဆုံးဖြတ်ဖို့အရေးကြီးတယ်။မိမိရဲ့ဆန္ဒဆိုချေခရစ်တော်ရဲ့သားသမီးဖြစ်တယ်။ခရစ်တော်ခေါ်တဲ့သူဖြစ်တယ်။ခရစ်တော်ရွေးထားတဲ့သူဖြစ်တယ်။ ဒါကြောင့်ကျွန်တော်တို့ကခရစ်တော်ရွေးထားတဲ့သူဖြစ်တဲ့အတွက်ကြောင့်ခရစ်တော်ရဲ့အလိုကိုဆောင်ပြီးတော့ခရစ်တော်အလိုတော်တိုင်းအသက်ရှင်ပြီးတော့ခရစ်တော်ရဲ့ဆန္ဒကိုဖြည့်ဆည်းပေးနိုင်တဲ့သူများတအိုးစီဖြစ်ဖို့ရန်အတွက်ယနေ့မိမတို့ရဲ့ဆန္ဒအားဖြင့်ဘုရားရှင်ကိုရွေးချယ်ကြပါစို့လို့ဆုတောင်းဆန္ဒပြုရင်းနေကုန်းချုပ်ပါတယ်အားလုံးပေါ်မှာဘုရားကောင်းကြီးချပေးပါစေခေတ္တကနာဆုတောင်းကြပါစို့အထက်ကခင်မွန်နိုင်ရှိတော်မူသောဖခါကိုတော်ဒီလောကကိုလာရောက်တဲ့အခါမှာတပည့်တော်များကိုရွေးချယ်၍တပည့်တော်စံတပါးကိုခေါ်ခဲ့ပါ၏ကိုရောရဲ့ခေါ်တော်မူခြင်းနောက်မှာတပည့်တော်တို့သည်မဆိုင်မတော့ဘဲနဲ့လိုက်ခဲ့ကြပါ၏ဤတံငါတယ်များလက်လုံလက်စားများအခွန်ခံများအဆတ်စားရရာကိုရောခေါ်ခဲ့တဲ့လူတိုင်းတို့သည်ကိုရောကိုဘက်တော်မှငင်းပယ်ခြင်းမပြုဘဲလိုက်ခဲ့ကြပါ၏ယနေ့ကျွန်တော်မျိုးတို့သည်လက်ကိုရရှင်ပြရဲ့ခေါ်တော်မူခြင်းကိုခံရသောသူများဖြစ်တဲ့အတွက်ကြောင့်ကိုရောရဲ့ခေါ်တော်မူခြင်းအတန်ကိုကြားတဲ့အခါမှာမဆိုင်မတော့ဘဲနဲ့ကိုရောနောက်ကိုလိုက်၍ကိုရောရဲ့လက်ယုံတော်ကိုဆွဲကင်နိုင်သောသာသမီတည်တည်ဖြစ်ဖို့ရန်အတွက်လေမာသနဝမီကြောင့်တပိုင်းတော်တာလသခင်ခရစ်တော်ဤနာမတကုံမီပြည့်စတော်မာတဲ့ဖဗျာအာမင်
ဒီဇံဘာညာရှင်တကောင်ရင်ချိန်နေအတွေ့လေးများနေအင်းမရတဲ့
ကိုနာတော်တာဆင်းနေကြတဲ့တူလေးတူမလေးတို့အားလုံးကျမ်းမာပျော်ရွှင်မှုအပေါင်းနဲ့ပြည့်ဝကြပါစေလို့ဆန္ဒပြုလိုက်ပါတယ်ကွယ်တူလေးတူမလေးတို့ရေခရစ်တော်မွေးဖွားတဲ့လရာသီမှာခရစ်မတ်ပုံပြင်လေးတွေကိုနားထောင်ကြရအောင်နော်ဒီနေ့တော်လေးလှလှပြောပြမယ်မှတ်သားဖွယ်ရာပုံပြင်လေးကတော့ရေတွင်းထဲမှကျဲတလုံးဆိုတဲ့ပုံပြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေဟိုးလွန်ခဲ့တဲ့နှစ်ပေါင်း 2000 လောက်ကဟယ်ရီဆိုတဲ့တိုးချောင်းသားလေးတယောက်ရှိတဲ့ကွယ်ဟယ်ရီလေးဟာဆင်းရဲတော့တထေးရဲ့တိုးတွေကိုညအချိန်သွားချောင်းရတာပေါ့အဲ့ဒီယူတပ်ပြီမှာဆောင်းတွင်လည်းဖြစ်အေးကလည်းအေးတော့ဟယ်ရီလေးလည်းမီးလုံနေရတာပေါ့ဒါပေမဲ့သူ့ရဲ့တိုးတွေအစာဝအောင်ဆိုပြီးအစာကောင်းတဲ့နေရာတွေမှာရွှေ့ပြောင်းပြီးချောင်းရတဲ့အတွက်ကြာကြာမီးထိုင်မလုံနိုင်ဘူးပေါ့ကွယ်အဲ့ဒီလိုတိုးတွေကိုလိုက်ကြောင်းတဲ့အခါတယောက်ထဲပြင်းတာနဲ့တိုးတွေအစာစားနေတော့သူလဲဟိုကြည့်ဒီကြည့်လှုပ်လိုက်တဲ့အခါ ရေတွင်းကြီးတတွင်းတွေ့တဲ့ကွယ်ဟာရေတွင်းကြီးပါလားငါတိုးတွေကိုရေတိုက်အောင်မပဲဆိုပြီးရေတွင်းကြီးဘက်ကိုရှောက်သွားတာပေါ့ရေတွင်းကြီးစီလည်းရောက်ရောရေတွင်းထဲကိုငုံကြည့်လိုက်တော့ရေတွင်းထဲကနေလင်းနေတဲ့အလင်းရောင်ကြီးတစ်ခုကိုတွေ့ရတဲ့ကွယ်ဟယ်ရီလေးလည်းသေသေးချာချာကြည့်လိုက်တော့ကျဲကြီးတစ်လုံးရဲ့အလင်းရောင်ပေါ့ဟယ်ရီလေးလည်းညံရှိတဲ့ခလေးလေးပဲတူလေးတူမလေးတို့ရဲ့အေးရေတွင်းထဲကကျဲတော့မဖြစ်နိုင်ဘူးကောင်းကင်ကပဲဖြစ်လိုက်မယ်ဆိုပြီးမိုးကောင်းကင်ကိုမော့ကြည့်လိုက်တဲ့ကွယ်တူလေးတူမလေးတို့ရဲ့တကယ်အံ့ဩစရာပဲမိုးကောင်းကင်မှတကယ်အေးအာမှကျဲကြီးတစ်လုံးဟယ်ရီလေးတအံ့တော်တွေးလိုက်ရတဲ့ကွယ်ဟယ်ရီလေးလည်းကျဲကြီးကိုစိုက်ကြည့်နေတော့အဲ့ဒီကျဲကြီးဟာတခြားကျဲတွေနဲ့မတူဘူးကွယ်တခြားကျဲတွေထက်ပိုပြီးကြီးတယ်ပိုပြီးတောက်ပါတယ်ပိုပြီးလဲလင်းတဲ့ကွယ်နောက်ပြီးတခြားကျဲတွေကငိမ့်နေပေမဲ့အဲ့ဒီကျဲကြီးကတဖြည်းဖြည်းရွှေ့လျားနေတာလဲဟယ်ရီလေးတွေ့ရတဲ့ကွယ်ဒီထူးဆန်းတဲ့ကျဲကြီးကိုစိတ်ဝင်စားတာနဲ့တိုးတွေကိုသူ့သခင်ခြံထဲပြန်သွင်းပြီးကျဲကြီးရွှေ့လျားတဲ့နောက်ကိုဟယ်ရီလေးလိုက်သွားတဲ့ကွယ်စိတ်ထဲမှာလဲဒီကျဲကြီးဟာသိပ်ပြီးထူးဆန်းတာပဲအကြောင်းထူးတော့ရှိမယ်ဆိုပြီးကျဲကြီးရွေ့လျားတဲ့နေရာကိုထတ်ကြမကွာလိုက်သွားတော့တာပေါ့ကွယ်သူ့နားထဲမှာကောင်းကင်ဘဝဲ့ဝဲဘုံကြီးစေတည်းမြေကြီးပေါ်၌လည်းငြိမ်သက်ချင်းရှိစေတည်းဆိုတဲ့အတန်တွေလဲကျဲကြီးစီကကြားနေရတယ်လို့ပဲတဲ့ကွယ်တူလေးတူမလေးတို့ရေဟယ်ရီလေးဟာကျဲကြီးရဲ့နောက်ကိုလိုက်ရင်းလိုက်ရင်းနဲ့ဘက်လီလို့ခေါ်တဲ့မြို့လေးတစ်မြို့ကိုရောက်လာပါလေရောကွယ်အဲ့ဒီအချင်းဟာသကောင်ရံလဲဖြစ်အေးကလည်းအေးတော့ချမ်းစိမ့်ပြီးတိတ်ဆိတ်လို့နေတာပေါ့ဒီလိုနဲ့ကျဲကြီးသွားရကိုလိုက်ရင်းတူလေးတူမလေးတို့ရေကျဲကြီးဟာမြို့ရဲ့တနေရာနွားတင်းကုတ်လေးတစ်ခုပေါ်တဲ့တဲ့မှာရှက်သွားတဲ့ကွယ်ဟယ်ရီလေးလဲဟဲကျဲကြီးကဒီအိမ်မိုးပေါ်မှာရပ်သွားတယ်အဲ့ဒီအိမ်မိုးအောက်မှာဘာများထူးခြားမှုရှိမလဲမသိဘူးသွားကြည့်အောင်မှာပဲဆိုပြီးမရေဒီရဲလေးနဲ့ဝင်သွားတဲ့ကွယ်ဟယ်ရီလေးဝင်သွားတယ်ဆိုရင်ပဲဟယ်ရီရဲ့ဘဝမှာဘယ်တုန်းကမှမတွေ့ဘူးမမြင်ဘူးတဲ့မမျော်လင့်ပဲအင်းကြီးအယောင်ဖိတ်ဖိတ်တောက်နေတဲ့ဂုံတီးရှိပညာရှိကြီးမာကုကြီးတွေကိုတအံ့တော်တွေ့ရတဲ့အပြင်တံပိုးရှိတဲ့လက်ဆောင်ပစ္စည်းတွေလည်းယူလာပြီးတရိုးတသေးဒူးထောက်ပူဇော်နေတာတွေ့ရတဲ့ဟယ်ရီလေးလည်းရှေ့ကိုတိုးပြီးကြည့်လိုက်တော့ပိုပြီးအံ့ဩသွားတာပေါ့။ဘာကြောင့်လဲဆိုရင်ချစ်စရာကလေးငယ်လေးတူအဝတ်နဲ့ပိုက်ရစ်ထားတာကိုတွေ့ရတဲ့မာကုပညာရှိကြီးတွေကကဲတင်ရှင်မင်းလောင်လို့ပြောတဲ့ကိုကြားလိုက်ရတဲ့နောက်ပြီးသူရဲ့အမီးဟာသူငယ်တော်ယေရှုလို့ခေါ်တဲ့အကြောင်းလဲဟယ်ရီလေးသိသွားတဲ့။ဒါကြောင့်ဟယ်ရီလေးကငါ့ကိုလမ်းပြတဲ့ကျဲကြီးကကောင်းကင်တမန်တော်ပဲဖြစ်မယ်။ဒီကျဲကြီးနောက်ကိုလဲမာကုပညာရှိကြီးတွေလိုက်လာတာဖြစ်မယ်လို့စဉ်းစားတဲ့ကွယ်။သူငယ်တော်ယေရှုလေးဟာဖယားသားတော်ဖြစ်တယ်။လူတွေကိုအပြစ်ငရဲမှကယ်တင်မဲ့ကယ်တင်ရှင်မေရှိယသခင်ဖြစ်ကြောင်းသိရတော့သူသိပြီးဝမ်းသာသွားတာပေါ့ကွယ်သူလဲဖူးမြော်ချင်းနဲ့စိတ်ပေါ်ပေါက်လာလို့တဲအိမ်လေးထဲဝင်သွားပြီးလက်ဆောင်ပေးစရာဆိုလို့သိုးချောင်းတဲ့လက်ကင်ဒုတ်လေးတစ်ချောင်းပဲပါလာတဲ့အတွေ့သူငယ်တော်ယေရှုလေးကိုလက်ဆောင်အဖြစ်လက်ကင်ဒုတ်ကလေးကိုပေးပြီးဖူးမြော်ပူဇော်ပြီးသူ့ရွာကိုပြန်သွားတယ်သူ့ရွာမှာလဲမေရှိယဖွားမြင်ပြီးဆိုတဲ့အကြောင်းတအိမ်တက်စင်လိုက်ဩပြောတဲ့ကွယ်အဲ့ဒီအရာဒေတာမှာခရစ်တော်မွေးဖွားတဲ့အေးချမ်းတဲ့လာရသည့်ရောက်တိုင်းခလေးသူငယ်တွေဟာတိုးထိန်လေးဟယ်ရီလိုညစဉ်ဝမ်းမြဝမ်းသာစွာနဲ့သူငယ်တော်မေရှိယဖွားမြင်ကြောင်းကိုလိုက်ကြွေးကြော်သိဆိုကြတာပေါ့ကွယ်တူလေးတူမလေးတို့လည်းခရစ်တော်မွေးဖွားတဲ့အချိန်ရောက်တိုင်းဝမ်းမြဝမ်းသာစွာခရစ်စမတ်သီချင်းလေးတွေကိုဟယ်ရီလေးလိုလိုက်လံကြွေးကြော်နိုင်ကြပါစေလို့တော်လေးလလဆူတောင်းလိုက်ပါရယ်ကွယ်ဒူလေးတူမလေးတို့အားလုံးရေတွင်းထဲမှကြဲတလုံးဆိုတဲ့ပုံပြင်လေးကိုနားတော်တာစီရင်ရွှေလန်းချမ်းမြေကြပါစေကွယ်
လေလိုက်နံကအတမ်းများဝင်ပေး
ရှင်များရှင်ကျမတို့ရဲ့ဓာတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးရရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ခြင်းများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါလေ။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တော်တာရှင်များခင်ဗျာ။ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းနေတဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညှိုလင့်ချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963986176ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963886969တို့ဆက်သွယ်မေးမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ